ဟာမတ်စစ်သွေးကြောင်းအဖွဲ့ကဖမ်းဆီးထားတဲ့အစ္စရေးတစားကနေတဲ့ကနောက်ထပ်3ဦးကိုဒီကနေ့စနေနေ့မှာထပ်မံလွတ်ပေးလိုက်ပါတယ်။ပြန်အပြန်လန်အဖြစ်အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား300ကျော်ကိုပြန်လွတ်ပေးပါတယ်။ပြန်လည်လွတ်မြောက်လာတဲ့အစ္စရေးတစားကတွေကတော့အသက်36နှစ်အရွယ်အစ္စရေးအမေရိကန်ဆလူဂျီကယ်အသက်29နှစ်အရွယ်အစ္စရေးရုရှားဆာဟာထရူဖနော့အသက်46နှစ်အရွယ်အစ္စရေးအာဂျင်တီးနီးယန်အရာဟွန်ဒို3ဦးဖြစ်ပါတယ်သူတို့ကိုဂါဇာကခန်ယူနစ်မြို့မှာရှိတဲ့တက်ချင်းဤအဖွဲ့ကိုဟာမတ်အဖွဲ့ကလွှဲပြောင်းပေးခဲ့ပါတယ်အပြန်အလှန်အပြင်အစ္စရေးဘက်ကပြန်လွတ်ပေးတဲ့ပါလက်စတိုင်းအကျဉ်းသားတွေကိုလည်းဘတ်စ်ကားနဲ့ရမ်လာမြို့ကိုပို့ဆောင်ပေးခဲ့ပါတယ်စုစုပေါင်းပါလက်စတိုင်း369ဦးကိုပြန်လွတ်ပေးမှာဖြစ်တယ်လို့ဟာမတ်အဖွဲ့ကပြောဆိုထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့အစ္စရေးဘက်ကအပြစ်ကရစေးသဘောတူညီချက်ကိုချိုးဖောက်ပြီးဒီကြောင်ကနေဆက်လက်တိုက်ခိုက်နေတယ်လို့ဟာမတ်ကဆွဆွဲပြီးအစ္စရေးဘက်ကလည်းတရားခံတွေကိုဆက်လို့မပေးရင်ပြန်တိုက်မယ်လို့ပြောဆိုခဲ့တာကြောင့်တင်းမာမှုတွေဖြစ်ခဲ့ပါတယ်